ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့တိုင်းဒေသနဲ့ကညီနောင်မဟာမိတ်တုံးဖွဲ့ပူးပေါင်းစစ်ကြောင်းတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းဒေသခံတွေထိခိုက်မှုတွေရှိနေတယ်လို့တိုက်ပွဲတွေကြောင့်စစ်ဆောင်ရွာသားတွေနေရာမပြောင်းနိုင်သေးတဲ့အခြေအနေကိုကျွန်တော်နိုင်ကွန်းအင်ကနေတင်ဆက်ပေးမှာ တွင်းမှာတော့မြန်မာစစ်တပ်နဲ့ DNLA, AA, MNDAA, ညီနောင်မဟာမိတ်သုံးဖွဲ့ပူးတွဲစစ်ကြောင်းတို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။မနေ့ကစနေနေ့ညနေပိုင်းမှာကုတ်ခိုင်မြို့နယ်နန်းဟုကျေးရွာနဲ့နောင်ချူကျေးရွာကြားညီနောင်မဟာမိတ်အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားကြောင်း DNLA တမ်းမလောင်တပ်ဖွဲ့ပြောခွင့်ရဘူမူးတိုက်ကျော်ကပြောပါတယ်
မင်းကတော့ဒီကုခိုင်မြို့နယ်နံခူးနဲ့နောင်ဖူရွာကြမှာတဖြစ်အချိန်ကတော့မိခင်အနာကြီး50လောက်ကနေ6နိုင်ခွဲထိပြီးတော့ဖြစ်တယ်။တပ်ပကကြတော့တမတုံတုံကိုခမရဆန်းနေဖြစ်တယ်။ကျွန်တော်တုံဖွဲ့ရှိတဲ့နေရာကိုလာရောက်ထိုးစစ်ဆင်တက်ခိုက်တော့တဲ့။အဲဒီခေတ်ကကတော့ကျွန်တော်ပဲလို့မရှိဘူ
း။ဒီဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရသေးဘူးလို့သူကဆိုပါတယ်။ဒီကရမေလ9ရက်နေ့မှာလဲကိုခိုင်မြို့နယ်နန့်ခုံကျေးရွာနဲ့မန်ရင်ကျေးရွာကြားမှာမြန်မာစစ်တပ်နဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်ကောင်စီကနေမေလကုန်တိတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရစဲကြောင်းကြေညာထားပေမဲ့ရှမ်းပြည်နယ်အတွင်းမြေပြင်မှာတိုက်ပွဲရှိနေစေလို့ဘူမူတိုင်းကျော်ကပြောပါတယ်
ဒီငါလဲသူတို့ကထုတ်နေကြပါတယ်ဒါပေမဲ့မြေပြင်မှာကတော့တိုက်ပွဲရှိနေတယ်ဒီကဆိုင်ပုံကိုပဲထုတ်တယ်မြေပြင်မှာကျတော့တိုက်ထူးစီတိလို့တဲ့အကြမ်းတိုက်ပွဲတိတွေ့မှုကြီးဖြစ်တယ
်ပြီးခဲ့တဲ့မေလ၄ရက်နေ့ကလည်းကိုခိုင်မြို့နယ်ပြည်တော်စုလမ်းမမှာစစ်ကောင်စီတပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာဒေသခံတွေထိခိုက်မှုတွေလည်းရှိနေတယ်လို့မြို့ခံတူကပြောပါတယ်
တို့ဟိုပြည်တော်စုလမ်းမကြီးပေါ်မှာဖြစ်တယ်ပြည်သူတွေရောက်ရှိလဲတချို့ဒီထိခိုက်မဲ့တွေကပြည်သူစေအောင်မှာထားတယ်လို့ရှေ့ကြတော့လေလမ်းကျူးစေအောင်ဆွဲထားတယ်
ကိုခိုင်မြို့နယ်ပဲတိုက်ပွဲအခြေအနေကိုသိရှိဖို့တမတော်ပြောခွရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးကိုခိုင်မြို့နယ်မှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားစီးရဲသိမ်းမှမှုတွင်ရွာသားတစ်ဆောင်လောက်နေရာစွန့်ခွာစစ်ဘေးသိမ်းရှောင်နေရပြီးအခုချိန်ထိနေရာမပြန်နိုင်သေးဘူးလို့စစ်ရှောင်ကူညီပေးသူတို့ကပြောပါတယ်ည
စ်တင်ကြီးကိုသူတို့အပြင်းအထန်ဆွေးဟန်နေတယ်အခုတော့ဒီစစ်တီမီနေကြောင့်မို့စက်မှဒီတိုင်းမရှိနေသေးဘူးကိုခိုင်မြို့မှာစစ်ရှောင်ဦးရဲက ABC 12 West ရေ900လောက်ရှိမှာပေါ့ဗျာဒီခြားဒီကိုခိုင်မြို့ပတ်ဝန်းကျင်အလုံးပေါင်းတော့ထောင်ကျော်လောက်တော့ရှိအောင်မှာပါဗျာ
ဒီစစ်ရှောင်တွေဟာ2016ခုနှစ်ကတည်းကနေရကနေတိမ်းရှောင်လာတာဖြစ်ပြီးမတည်ငြိမ်သေးတဲ့စစ်ရေးချင်နေကြောင့်နေရရင်းကိုမပြနိုင်သေးပါဘူးရှမ်းပြည်နယ်မှာမြန်မာစစ်တပ်နဲ့ TNLA တမ်းမလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့တို့နဲ့အစဉ်လူလူတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSE နဲ့လည်းရန်ပညာခါတိုက်ပွဲဖြစ်ပွားနေပါတယ်အလားတူကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာလည်း KNU ကရင်မျိုးရာစီယုံတပ်မှ9တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ